မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hili ဟာဒီကနေ့မှာကချင်ဒုက္ခသည်စခန်းတွေကိုသွားရောက်လည်လာခဲ့ပြီးတော့သူ့ရဲ့ကချင်မြင်းနဲ့ခရီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။လုံခြုံရေးအခြေအနေကြောင့်လိုက်စာမြို့နယ်ဖားကံမြို့ကိုသွားရောက်လည်လာခွင့်မရခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာမနက်ဖြန်မှာတော့မွန်ပြည်နယ်ကိုသွားရောက်ဖို့ရှိပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါရှင
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာဖို့ရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Hili ဟာဒီကနေ့မှာတော့ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်ခံနေရတယ်လို့ဆွဆွဲခံနေရတဲ့နေရာတချို့ကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ဒါကြောင့်လဲမနေ့ဖြန်မှာတော့မွန်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ Miss Yan Hili ရဲ့ဒုတိယနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြည်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ်။
ဒီလို IDP ကမြေသွားတယ်ပြည်ရန်ကိုဆင်းမနေ
ကျွန်တော်တို့ကြားနေကမွန်ပြည်နယ်ကိုပဲသွားဖို့ရှိတယ်လို့ပြောထားလို့လေအဲ့ကူပူများဘယ်ရက်လောက်သွားဖို့ရှိလဲခင်ဗျာအန်ကဲ
မနေ့ကဖြစ်ပေါ်များတယ်
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုကိုစလဲမစ်ယန်ဟီလီဟာသူ့ရဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအစိုးရအာဏာပိုင်အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုမရရှိခဲ့ဘူးလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။ဒီကနေ့မှာတော့ဝိုင်းမော်မြို့မိုင်းလာကျွာကကချင်နှစ်ချင်းအဖွဲ့ချုပ် KPC စစ်ဆောင်စခန်းနဲ့စိန့်ကျိုးဆက်ယာယီခလုံစခန်းတို့ကိုလည်းတွားရောက်ခဲ့တာပါ။လူဦးရေ2000ကျော်ရှိတဲ့ KPC စခန်းမှာတော့လက်တလောဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်အသစ်ရောက်ရှိလာတဲ့စစ်ဆောင်ဒုက္ခသည်တွေနဲ့ကောစခန်းတာဝန်ရှိသူတွေနဲ့ပါတိကျစီတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာစစ်ဆောင်ဒုက္ခသည်တွေနေရပြန်လာနိုင်မှုနဲ့ငြိမ်းချမ်းရေးရဖို့ဆောင်ရွက်တဲ့အကြောင်းဆွေးနွေးတင်ပြခဲ့တယ်လို့မိုင်းလာ KPC စခန်းရဲ့တာဝန်ခံဦးခေါင်ထောင်ကပြောပါတယ်
။သူအနေနဲ့အမြင်များတာကတော့ဒီလုံခြုံရေးပေါ့နော်။သူတို့ဒေတာလုံခြုံရေးအခြေအနေသူတို့ပြောင်းလာရတဲ့အခက်အခဲသူတို့ကဒီနေစပြောင်းလာတယ်ဆိုတော့ဒီမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေမြင်တာပေါ့နော်။ကျွန်တော်တို့ကအခု IDB ဒီမှာတောင်းရှိလာတာလည်းတော်တော်ကြာပြီပေါ့နော်။9နှစ်6နှစ်တဝန်းလာပြီအဲ့ဒါအတွက်သူတို့နေရာမျိုးချပေးနာဖို့စီစဉ်ရမယ်ပထမဆုံးတော့ဒီငင်းချမ်းရေးကိစ္စပေါ့နော်ငင်းချမ်းရေးကိစ္စအဲဆွေးနွေးရမှာပေါ့ဒီကအခုကငင်းချမ်းရေးစကားတိုက်ပွဲတန်တဲ့ပိုကျင်တယ်လို့ကျွန်တော်ထင်တယ်အဲဒါကြောင့်မို့အမြန်ဆုံးတာအကောင်ထည့်ပေးဖို့အရေးကြီးတယ်ပေါ့ဒါမှပဲသူတို့ရဲ့တန်တဲ့ရေးကိုဆွေးနွေးရမှာအဓိကလည်းဟိုအဲ့ဒါကိုလုပ်ပေးဖို့ပေါ့
မစ္စယန်ဟီလီဟာကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လည်လာတာလည်းဖြစ်ပါတယ်။ဒီတစ်ခေါက်ခီးစဉ်အတွင်းကချင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်၊ရခိုင်ပြည်နယ်၊နေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်လည်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်၊မောင်တောနဲ့ပူစီတောင်မြို့တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါ့အပြင်အစိုးရတာဝန်ရှိသူတွေ၊တပ်မတော်ထိပ်ပိုင်းကောင်းဆောင်တွေ၊လွှတ်တော်အမတ်တွေ၊လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးအကျဉ်းသားများ၊ကုညီဆောင်ရှောက်ရဲ့အသင်းအဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိလာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်သက်တမ်းပဲရှိတဲ့အစိုးရအသည့်အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မစ်ယန်ဟီလီဟာသူ့ရဲ့ဆက်နရကြာမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုမရှိလာမှကျင်ပါမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစိုးရခန်းစားတည့်တင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။